ယူကရိန်းနိုင်ငံမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေတပုံထမှုကိုရုရှားအစိုးရကအားပေးတဲ့အတွက်ရုရှားဘဏ်တွေနဲ့စွမ်းအင်ကုမ္ပဏီတွေအပေါ်မှာအမေရိကန်ကနောက်ထပ်စီးပွားရေးအရာအရေးယူတန်ခတ်မှုကိုသမ္မတဘရက်အိုဘားမားကကြေညာခဲ့ပါတယ်။ဖြစ်နေတဲ့ပဋိပက္ခတွေကြာဆင်းသွားရေးအတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ပါလို့ရုရှားအစိုးရကိုအချိန်ချင်းတောင်းဆိုခဲ့ပေမဲ့အမေရိကန်အကြံပြုထားတဲ့အချက်တစ်ခုကိုမှအခုချိန်ထိရုရှားကလိုက်ပြီးတော့မလုပ်ခဲ့ဘူးလို့သမ္မတအိုဘားမားကအင်ဗျူရောကနေပြီးတော့ပုံထုနေကပြောကြားခဲ့ပါတယ်။ရုရှားစွမ်းအင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ Novatek နဲ့ Rosneft တို့ကအမေရိကန်ရဲ့ဗန်နာရေးဆောင်ရွက်မှုတွေမလုပ်နိုင်အောင်တားမြစ်တာနဲ့ဒီဗန်နာရေးဈေးကွက်တွေထဲဝင်ရောက်မှုကိုကန့်သတ်တဲ့ဆောင်ရွက်ချက်တွေကိုအမေရိကန်ဗန်နာရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။လက်နက်ကြီးလက်နက်ငယ်အပြင်တန်ကားတွေထုတ်လုပ်တဲ့ရုရှားလက်နက်ကုမ္ပဏီ၈ခုအပေါ်လဲပိတ်ဆို့တန်းခတ်လိုက်တယ်လို့ခရိုင်းမီးယားကျွန်းဆွယ်ကအဓိကကျတဲ့စိတ်ကမ်းတစ်ခုကိုလည်းပြစ်မှတ်ထားပြီးတော့အရေးယူခဲ့ပါတယ်ရှင်။